ဘောကမြို့ဆိုတဲ့အယူဆဟာအမေရိကန်နိုင်ငံရဲ့တွေးခေါ်မှာထင်ရှားတဲ့ညွှန်ဆိုမှုတစ်ခုဖြစ်ပါတယ်။မင်းဟာကဘာကြီးကိုအလင်းပြမဲ့သူဖြစ်တယ်။ဖုံးကွယ်တားဆီးထားလို့မရတဲ့တောင်ငုံတစ်ခုဘောကမြို့ဖြစ်တယ်လို့ဆိုလိုခြင်းပဲဖြစ်ပါတယ်။ခရစ်ယာန်သမားကျမ်းစာတွေကမက်သရူးကျမ်းပါဟောပြောချက်ကိုယူပြီးအမေရိကန်တွေရဲ့နိုင်ငံရေးကြီးမားချက်ကိုအကောင့်ထည့်ဖော်ဖို့တိုက်တွန်းခဲ့ကြခြင်းပဲဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကဘာကြီးမှာဒီနေ့ဖြစ်ပျက်နေတဲ့ဒီမိုကရေစီတက်ကြတွေကိုမြန်မာပြည်နဲ့နိုင်ရှင်ဆွေးနွေးကြည့်ကြရအောင်ပါအမေရိကန်ပြည်ထောင်စုမှာလက်ရှိဖြစ်ပျက်နေတဲ့ခြေနေတွေကိုလေ့လာကြည့်လိုက်မယ်ဆိုရင်သမ္မတဒေါ်နယ်ထရန့်ဟာကုန်သွယ်ရေးမူဝါဒမှာဆက်လို့တခြားနိုင်ငံမှရွှေ့ပြောင်းလာသူတွေပေါ်ယာယီပိတ်ဆို့မှုတွေအစုံတင်းတင်းကြပ်ကြပ်ကန်ဆွဲလာခဲ့ပါတယ်ကံကဆန္ဒပြမှုတွေကလည်းပွက်လောရိုက်နေခဲ့ပါတယ်အမေရိကန်ပြည်သူ59ရာခိုင်နှုန်းကတော့သူ့ရဲ့ policy ကိုငြိမ်သက်စွာထောက်ခံခဲ့ကြတယ်လို့ဆိုပါတယ်မော်စလင်နိုင်ငံ9နိုင်ငံကဒုက္ခသည်တွေပေါ်ယာယီတားဆီးမှုဥပဒေကို Homeland Security အရာရှိတချို့နဲ့ရှေ့နေကြီးတချို့ကကန့်ကွက်ကြပေမဲ့သမ္မတကသူတို့ကိုဖြုတ်ချသူဩဇာခံမဲ့သူတွေကိုအသစ်ခံအစားထိုးလိုက်တဲ့အခါမှာတော့ဘယ်သူမှတားဆီးလို့မရတော့ပါဘူး American Federal Snick ကိုသင်ချားနေသူပါမောက်ခတ်ဦးကတော့ Donald Trump ကသူ့ရဲ့ဒုက္ခသည်တားဆီးရေးဥပဒေကိုလက်မခံတဲ့တရားဥပဒေရှင်တွေကြောင့်ဆယ်လီရိတ်ကိုဖြုတ်ချပြစ်လိုက်တယ်။သူမဟာအိုဘားမားလက်ထက်တုန်းကတာဝန်ပေးခံခဲ့ရသူဖြစ်တယ်။ဒါပေမဲ့နောက်ဆုံးရရဲ့ policy နဲ့မကိုက်ညီတဲ့အခါမှာတော့သူ့ရဲ့အနာကလည်းမတင်ကြတော့ဘူး။သမ္မတဒေါ်နယ်ထရန့်ကရှင်နေချုပ်အစ်တတယောက်ကိုထပ်မံခန့်အပ်လိုက်တယ်။မြန်မာပြည်မှာ Federal Snick ကိုတောင်းဆိုသူတွေအတွက်သင်ကန်းစာယူတဲ့အချက်ပါ။ American Democracy ကိုပြန်လှည့်လာကြည့်လိုက်တဲ့အခါ American ဖွဲ့စည်းအုပ်ချုပ်ပုံရ Concrete လို့ခေါ်တဲ့ဥပဒေပြုမှန်တိုင်းတရားရေးမှန်တိုင်းနဲ့သမ္မတရဲ့အစိုးရအဖွဲ့တို့ဟာတစ်ဖွဲ့နဲ့တစ်ဖွဲ့ခြားစားအကျင့်ပြတ်မှုမရှိအောင် check and balance နဲ့လုပ်ထားကြတယ်လို့ဆိုပါတယ်။သမ္မတကရှင်နေချုပ်ကိုသူကြိုက်သလိုခန့်လို့ရတယ်ဖြုတ်ချလို့ရပါတယ်။ထို့တူပဲတရားစီရင်ရေးမှာအမြင့်ဆုံးအာဏာပိုင်ဖြစ်တဲ့ Supreme Court အတွက်ရွေးချယ်တင်မြောက်တဲ့အခါမှာလဲ Democratic သမ္မတနဲ့နှိစပ်သူ Republican သမ္မတနဲ့နှိစပ်သူတွေသာရွေးချယ်ခံရလိမ့်ရှိတယ်မို့လား။ဒီအချက်ကို1989ခုနှစ်ညီလာခံမှာထည့်ရတာ Federal စန့်ကျင်ရေးသမားတွေဟာစန့်ကျင်ခဲ့ကြပါတယ်။ဖရက်စနစ်တိဆောက်ခြင်းနဲ့သူတွေဟာအခြေခံဥပဒေကိုလက်တလုံးများလှုပ်ထားတယ်။တမရကတရားရုံးချုပ်ကိုသူကြိုက်သလိုခတ်သူကြိုက်သလိုဖြုတ်ချနိုင်တဲ့အခွင့်အရေးရှိတယ်ဆိုရင်အာဏာရှင်စနစ်သက်ကိုဥတည်နေတာနဲ့အတူတူပဲ။ဒါဟာအန္တရာယ်များလွန်တဲ့လက်နက်ဖြစ်တယ်လို့ဆွဆွဲခဲ့ကြပါတယ်။ဒါကြောင့်ပြည်နယ်တစ်ခုချင်းစီမှာရှိတဲ့တရားစီရင်ရေးမှန်တိုင်းဟာပို့ပြီးဩဇာရှိတဲ့ကိုပြည်နယ်ရဲ့အရေးကိုကိုဘာသာပြဋ္ဌာန်းတင်တယ်လို့ဆိုကြပါတယ်။တကယ်တော့သောမဂျက်ဖာဆင်တို့ရဲ့ဖက်ဒရယ်စန့်ကျင်ရေးသမားတွေထောက်ပြတာမှန်ပါပါဘူး။သမိုင်းစဉ်တစ်လျှောက်လုံးမှာသမရရဲ့ပါဝါကိုတားဆီးနိုင်သူနည်းခဲ့ပါတယ်။လူတွေကရာစုသစ်တွေကိုသတိမဲ့သွားထက်ခဲ့ကြပါတယ်။ဘုရှ်အစိုးရလက်ထက်မှာတော့ပို့လို့ထင်ရှားလာခဲ့ပါတယ်။သမရနဲ့တရားရေးမှန်တိုင်းဟာပို့လို့နိကပ်သွားပါတယ်။ဒါအပြင်အချမ်းဖက်သမားတွေရဲ့ရန်ကနေကာကွယ်ဖို့အတွက် Homeland Security ကိုဖွဲ့စည်းလိုက်ပါတယ်။တရားသူကြီးတွေကသမရရဲ့အမိန့်ကိုဘလို့ပဲကန့်ကွက်နေနေနေ Homeland Security ဟာသမရအမိန့်ကိုနားထောင်လိုက်တဲ့အခါမှာတော့အရာအလုံးဟာသမရပါဝါအောက်မှာရောက်သွားပါတော့တယ်။အိုဘားမားလက်ထက်မှာလည်းဒီလိုပါပဲ။ Liver Syria စစ်ပွဲတွေကိုကန့်ကွက်နေတဲ့ကြားကဝင်နေခဲ့ကြပါတယ်။အရင်တော့က Nixon လက်ထက် Watergate ရှိတ်တော်ပုံတို့ဟာ American Democracy ကိုတိုက်ခါကြအောင်လုပ်တယ်ဆိုပြီးစူညာပွက်လို့ရိုက်ခဲ့ပါတယ်။ရွေးကောက်ပွဲမှာတစ်ဖက်ပြိုင်ဖက်တွေရဲ့သတင်းကိုခိုးယူနားထောင်လို့ပြဿနာတက်ခဲ့ရတဲ့အဖြစ်ပြပါ။ဒီအဖြစ်ပြကြောင်သမရ Nixon နှုတ်ထွက်ခဲ့ရပါတယ်။အခုတော့ Watergate ဇာလန်းလို့အရှုပ်တော်ပုံတွေကအမေရိကမှာတာမန်ဖြစ်ရိုးဖြစ်စဉ်တခုလို့ဖြစ်နေပါပြီ။အစိုးရဟာလူတိုင်းရဲ့ဖုံးစကားပြောမှုတွေကိုနားထောင်နေတယ်။ပြည်ထောင်ရေးကတာမန်ရရှိသူတွေကိုအချိန်မြွေးတားဆီးစစ်ဆေးနိုင်ပါတယ်။သမ္မတပါဝါဟာပုံမောဩဇာကြီးမားလာခဲ့ပါတယ်။ဒီမိုကရေစီနောက်ပြန်ဆုတ်ခဲ့တာကြာပြီပေါ့လို့ညှိတာပန်နေတဲ့သူကပအနှံပြမှာအမျိုးသားရေးဝါဒီတွေကြီးထွားလာခဲ့ပါတယ်။တော်တာရှင်ပါခင်ဗျာ။ဒီမိုကရေစီမှာအနေအကြီးဆုံးအရာကလူအများစုရဲ့အနိုင်ကျင့်မှုကိုမခံရရေးပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရန့်ရဲ့မူဝါဒကိုထောက်ခံသူတွေဟာစန့်ကျင်ကန့်ကွက်ဆန္ဒပြတာတွေကိုငြိမ်သက်စွာနားထောင်ကြပါတယ်။ဆွေးနွေးညှင်းခုံကြပါတယ်။အခြေခံဥပဒေမှာပါတဲ့လူတိုင်းဟာလွတ်လပ်စွာဆန္ဒထုတ်ဖော်ပြောခွင့်ရှိတယ်။ဆန္ဒပြခွင့်ရှိတယ်ဆိုတဲ့အချက်ကိုလေးစားစွာလိုက်နာကြခြင်းပဲဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကိုယ်တိုင်ကသူ့ကိုစန့်ကျင်ဝေဖန်တာတွေကိုကြည့်ပြီးအခြေခံဥပဒေကိုလေးစားလိုက်နာလျက်ပါလို့ဆိုနေပါတယ်။တကယ်တော့ဖယ်ရက်စနစ်ကိုစန့်ကျင်သူတွေရဲ့အကြံပြုချက်ကိုအလေးနဲ့နားထောင်သင့်တယ်လို့အယူဆမတူသူတွေရဲ့ခံစားချက်အမြင်တွေကိုလည်းလေးလေးစားစားနားထောင်သင့်ပါတယ်။အာနာရှင်စနစ်ကိုဥတီစေမဲ့လမ်းကြောင်းမှန်သမျှကိုကြိုတင်တားဆီးကြရပါလိမ့်မယ်။အဲဒါလို့မဟုတ်ဘဲတယောက်တင်ပြတာကိုဝိုင်းဆဲကိုလေးစားတဲ့သူအတွက်အကြောက်ခံခုခံကာကွယ်နေကြမယ်ဆိုရင်ဖြင့် တခြားအုပ်စုတွေကလည်းအခွင့်သာရင်ကိုလိုပဲပြန်တုံ့ပြန်လာကြပါလိမ့်မယ်။အမုန်းတရားတွေပုံမူတိုးပွားလာကြပါလိမ့်မယ်။ဒီမိုဆီကျင့်စဉ်ကိုကိုကိုတိုင်ကလေးစားလိုက်နာမှသာလျှင်အနာဂတ်အတွက်အသက်ရှူချောင်ပါလိမ့်မယ်။သောတာရှင်မြတ်မပြည်သူတွေလည်းဒီမိုကရက်တစ်လူအဖွဲ့အစည်းကိုဖွဲ့စည်းနိုင်ကြပါစေ။တယောက်တန်မှုကိုတယောက်ကအတိမတ်ပြုရင်အမုန်းတရားနဲ့တဲ့ငင်းခုံဆွေးနွေးမှုအလေးအထတွေကိုပြုကျင့်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါစေ။